ကျေးဇူးတော်ရှင်ဆရာတော်ရှင်မြတ်တီဖျံယနေ့ညသာသနာတော်နှစ်2566နှစ်ကောဇာတက္ကရာ1384ခုနှစ်တရားမောလာပြေကျော်3ရက်ခရစ်နှစ်2022ခုနှစ်နိုဝင်ဘာလ10ရက်ကျာတာပတိနေ့ညဓမ္မဒါနကုသိုလ်ရှင်များဖြစ်ကြသောစခိုင်းမြို့မဟာသုဘောရုံကျောင်းတိုက်အမရပုရမြို့မဟာကန္နရုံကျောင်းတိုက်မန္တလေးမြို့မစိုးရိမ်တိုက်တဲ့အတီတီတို့စီမြတ်စွာဘုရားအမှုရှိသောဝါဇုတန်က3500ကျော်တို့အားပစ္စည်း4ပါးတို့ဖြင့်လူဒန်းပူဇော်ခြင်းအောင်မွေးအထိမ့်မတ်အဖြစ်ရန်ကုန်မြို့အစင်းမြင့်မင်္ဂလာဇေမိသားစုများနှင့်ဓမ္မမိတ်ဆွေများ၏73ကြိမ်မြောက်တရားလှူတော်2022ခုနှစ်နိုဝင်ဘာလ25ရက်နေ့တွင်ကြားရောက်မိဓမ္မဒီပဗုဒ္ဓစာပေပြန်ပွားရေးတင်နန်းကျောင်းအုပ်ကြီးဒေါက်တာခင်မောင်ကြီး၏မွေးနေ့အထိမ့်မတ်အဖြစ်ဓမ္မဒီပတင်နန်းသူတင်နန်းသားများစုပေါင်းလှူဒန်းခြင်းမန္တလေးမြို့နေဖခင်ကြီးဦးစိန်မိခင်ကြီးဒေါ်ရွှေအားရည်စု၍တမိဒေါ်အေးကြီးမိသားစုဖခင်ကြီးဦးချွန်စိန်မိခင်ကြီးဒေါ်အေးအားရည်စု၍တမိဒေါ်ခင်ပြုံးရည်နှင့်မောင်နှမတစုတချင်မိနယ်မိုးညင်းမြို့နယ်နန်းလိုက်ကြီးရွာနေမချောစိန်မိသားစုဦးဝင်းကိုဒေါ်မမလိုက်မိသားစုနှစ်ဖက်မိဘများကိုရည်စု၍ကိုမိုးကျော်ကျော်မန်းနန်းဆန်လိုင်းတာဇန်ရဲထက်တမိနန်းမြတ်နိုးကျော် USA မိသားစုဝဲလုံးသူမိဘများရည်စု၏ဥဟန်တန်ဒေါ်တနန်းမြင့်သာဒေါက်တာရဲဖြိုးမိသားစုနေပြီးတော့ဝဲလုံးသူမိခင်ကြီးဒေါ်ခင်ကြော့ကြော့အတွက်ဦးစိုးဝင်းကျော်မိသားစုတို့မှစုပေါင်းဆင်ရင်ကျင်းပပြုလို့အသောအွန်လိုင်းဓမ္မသမင်နဲ့ဆက်လင်း၍ကျေးဇူးတော်ရှင်ဖာမောခကျုပ်ဆရာတော်ဖရာကြီးမှတရားဒေသနာတော်များဟောကြားခြင်းဖြင့်ပေးသနာတော်မူပါယံဖရာပြေတော်ခြေတော်တော်ဥခ၍ယုံတည်စွာရှောက်ထားပါသည်ဗျာ
1384ခုနှစ်တဆမုန်းနိုင်ကြော်3ရက်2022ခုနှစ်နိုဝင်ဘာလ10ရက်ကျာတာပရိနေ့၌အွန်လိုင်းမှာဟောကြားအပ်တော်မနတ်သူမြတ်ဗုဒ္ဓဤတုံ့ပြန်ချက်များအပိုင်း6တရားဒေသနာတော်မရတန်ယုတ်လာကိနုတိဟတုကတ်စားပြီးတော့နိုင်မှသားကြရအောင်ကိနုတိဟစာဘာကြောင့်ချင်းသေးလို့ဆိုတဲ့အဓိပ္ပာယ်ဘာကြောင့်ချင်းသေးလို့ဟိမ့်ဟောက်နေရတလဲလို့ပြောတဲ့စကားကိုဆွဲပြုတ်ပြီးတော့ကိနုတိဟနာမည်ပေးထားတာဖြစ်တယ်ပေါ့ဒီထဲမှာပါတဲ့ကိနုတိဟောဝနတတိဆိုတဲ့စကားလေးကိုကြည့်ပြီးတော့သုံးနာမည်ပေးထားတာပါပိဋကစာပေကိုမှတ်တမ်းတင်တဲ့ပုဂ္ဂိုလ်တွေကဒီသုတ်တံထဲမှာပါတဲ့စကားတစ်ခုခုအကြောင်းပြုပြီးတော့သုံးနာမည်ကိုခေါ်ထုတ်တာလည်းရှိတယ်တခါတရံကျတော့မြတ်စွာဘုရားကိုယ်တိုင်ကသုံးနာမည်ပေးတာလည်းရှိတယ်နော်မသားပြပိရိကမှာကြည့်လိုက်မယ်ဆိုရင်ဘုရားကိုယ်တိုင်ကသုံးနာမည်ကိုပေးခဲ့တယ်ဥပမာပဲဗျာမဆာလသုတ်ဗျာမဆာလသုတ်ကိုမြတ်စွာဘုရားကဗျာမဆာလထိဋ္ဌိဆာလစသဖြင့်ဒီတော့ရဲ့နာမည်တွေကိုဖះကိုယ်တိုင်ပေးခဲ့တာတွေဖြစ်တယ်။အဲတော်တော်များများကတော့သုံးနာမည်ကိုမမှဲ့ခဲ့ပါဘူးမြတ်စွာဘုရားဒီတိုင်ပဲဟောလိုက်တာ။သို့တော်တန်ခါရဏတင်တဲ့အခါမှာဖះစကားတော်တွေကိုစုတဲ့အခါကျတော့သုံးနာမည်မပါဘဲနဲ့စုလို့ကမဖြစ်ဘူး။ဒါကြောင့်မို့တချို့နေရာမှာဒီသုတ်တံထဲမှာပါတဲ့စကားလုံးလေးတစ်ခုဆွဲပြုတ်ပြီးတော့နာမည်ပေးတာရှိတယ်။ဟောတဲ့မြို့ကိုအဆွဲပြုတ်ပြီးတော့နာမည်ပေးတာလည်းရှိတယ်။အဓိကတရားနာတဲ့ထက်ကအဓိကပုဂ္ဂိုလ်တူကိုအကြောင်းပြုတ်ပြီးတော့သုံးနာမည်ပေးတာလည်းရှိတယ်။မြို့ပေါ့နော်။ဥမာမဲ့ကာလမသုတ်လို့လူတည်များတဲ့သုတ်တံတစ်ခုရှိတယ်။အဲ့တော့ကာလမတုတ်လို့ခေါ်တာတော့မြတ်စွာဘုရားကတရားမိလျှောက်တဲ့ အမျိုးသားရဲ့နာမည်ကိုကြည့်ပြီးတော့ကာလမလို့နာမည်ပေးလိုက်ကြတယ်။သို့သောပိဋကစာပေမှာအဲ့ဒီသုတ်တံဖြစ်ပေါ်လာတဲ့နေရာကကိတမုတ်တိဆိုတဲ့နေကုန်ရွာဖြစ်တယ်ပေါ့။ဒါကြောင့်မို့ကိတမုတ်တိသုတ်လို့လည်းနာမည်ပေးတယ်။ဟောတဲ့နေရာကိုအကြောင်းပြုပြီးတော့နာမည်ပေးတာလည်းရှိတယ်။တရားနာတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်ဆွဲပြုတ်ပြီးတော့နာမည်ပေးတာလည်းရှိတယ်။ဥမာမေရှင်အနန္ဒကိုဟောတဲ့သုတ်ဆိုရင်အနန္ဒသုတ်လို့နာမည်ပေးလိုက်တာ။ခြေတော်မြို့တိတွေပေါ့နော်။အဲ့တော့အခုဒီသုတ်တန်ကတော့ကိဉ္နုတိဟာဆိုတာတော့မနက်ကပြောတဲ့စကားမှာကိဉ္နုတိဟောဝနတတိကိုရောကရှင်သေးလို့များဟိဟောက်နေတာ။ဘာဖြစ်လို့ရှင်းသေးလို့ဟိဟောက်နေတာလဲလို့မြတ်စွာဘုရားကပြောတဲ့စကားလုံးကိုယူပြီးတော့ကိဉ္နုတိဟသုတ်လို့နာမည်ပေးထားတာနော်အဲ့တော့ပိဋကတ်ကိုသေချာလေးလောက်ကြည့်မယ်ဆိုရင်နာမည်ပေးဖို့နေရာမျိုးမျိုးရှိတယ်မျိုးမျိုးရှိတယ်အဲ့တော့ဒီသုတ်တန်ကတော့ဒီထက်မှပါတဲ့စကားလုံးတစ်ခုကိုဆွဲပြုပြီးတော့နာမည်ပေးတယ်လို့မှတ်ရမယ်ဒါလည်းလေးလာပြီးတော့သုတိတနာပြုเสียအောင်တော့ပေါ့နော်ပိဋကစာပေဆိုရာဟာအသုံးချလို့နိုင်မတ်တာပြီးလိုက်တာကျင့်သုံးလို့မကုံနိုင်တော့အောင်ပညာဗန်တိုက်ကြီးတနည်းအားဖြင့်ပြောမယ်ဆိုရင် Ocean of Knowledge ပေါ့ဘောဓုတပင်လေကြီးလို့တောင်ပြောလို့ရတယ်မြတ်စွာဘုရားဟောတဲ့တရားတွေဟာမြန်မာနိုင်ငံလူတွေတော်တော်များများတော့ဒါတွေကဘုန်းကြီးစာတွေလောကုတ္တရာစာရီဒုနဲ့မဆိုင်ဘူးလို့ထင်တဲ့သူအများတယ်တကယ်ရတော့မဟုတ်ဘူးဒါလောကုတ္တရာစာမဟုတ်ဘူးလောကုတ္တရာစာမဟုတ်ရင်လောကီစာလားလို့ဆိုလို့ရှိရင်လောကီဆိုတဲ့အဓိပ္ပာယ်ကလောကရဲ့အကျိုးကိုသို့မဟုတ်လောကမှာဖြစ်နေတဲ့အရာကိုလောကီယလောကီလို့ခေါ်တာသို့မဟုတ်လောကရဲ့အကျိုးဆောင်ရတဲ့ကိစ္စတွေကိုလောကီလို့လောကီယပါဠိအစစ်ကလောကီယလောကီယကိုပဲမြန်မာတွေကရဖြုတ်ပြီးလောကီလို့ခေါ်နေကြတာအဲ့တော့လောကီလောကုတ္တရာခွဲတဲ့အခါမှာမလေးပါဖို့လေးပါနိဗ္ဗာန်ဒီတရား၉ပါးကိုသာလဲလောကုတ္တရာလို့ခေါ်တာဖြစ်တယ်ကျန်တာတွေကလောကီအေးကြီးပဲအကုန်လုံးဝိပဿနာတရားအထုတ်ထသိပင်နဲ့လောကီပဲလေအဲ့ဒါမျိုးဒုတိယတော့ဒါလောကုတ္တရာလို့ပြောနေကြတာဥတိချက်ကတော့ဟုတ်တာပေါ့လောကတွေမှာဖြစ်နေတဲ့အရာတွေကများတယ်လောကကထွက်ခွာတယ်ဆိုတာလူတိုင်းထွက်ခွာလို့လည်းမရဘူးအစင်းမြင့်တဲ့အသိဉာဏ်ရမှလောကရဲ့အပေါ်လွန်မြောက်တာလောကုတ္တရာဆိုတာလောကအပေါ်ကျော်လွန်သွားတဲ့အရာဆိုလို့လေတော့အလုံးကလောကီတွေကြီးပဲဘုန်းကြီးတွေလည်းလောကီပဲဘုန်းကြီးတွေသင်နေတဲ့စာလည်းလောကီစာလို့ခေါ်နိုင်တယ်လောကုတ္တရာဆိုတရားအထုတ်မှမတရားဖို့တရားရမှလောကုတ္တရာဖြစ်တာနိဗ္ဗာန်ကျမှသာလောကုတ္တရာဖြစ်တာသို့တော့အများစုကအမှတ်မှားနေတာဟိုဘုန်းကြီးစာမှတည်းကလောကုတ္တရာစာလို့ခေါ်လာကြတာကိုတနည်းအားဖြင့်ပြောမယ်ဆိုရင်တော့လောကုတ္တရာကိုဥတီတဲ့စာလို့တော့ပြောလို့ရတယ်။သို့သောလောကုတ္တရာလားလို့ဆိုလောကုတ္တရာမဟုတ်သေးဘူး။အလုံးကလောကီထဲမှာပဲရှိကြတယ်။လောကထဲမှာပဲရှိကြတယ်။ဒါအမှန်ဒီလိုမှတ်သားဖို့လိုအပ်တယ်ပေါ့နော်။ဒါမို့ဆိုလောကီလောကုတ္တရာမခွဲတတ်ပဲဖြစ်နေ။အဲ့တော့မခွဲတတ်သည့်အတွက်ကြောင့်ဘာဖြစ်တုံဆိုတော်တော်များများကမြတ်စွာဘုရားဟောတဲ့တရားတွေဟာလောကုတ္တရာတရားတွေဖြစ်တယ်။ငါတို့လောကီလူသားတွေနဲ့မဆိုင်ဘူးဆိုတော့တွားရောအဲ့ကြတော့နော်။ဖျားစကားတွေကိုကြောပြေးသွားတယ်ဆိုတော့ဖြစ်တယ်ပေါ့။အဲ့ဒါမှမှန်ဘူး။မြတ်စွာဘုရားဆုံးမဆိုတာအမတ္တမတန်ဖို့ရှိတယ်။လောကထဲမှာအကျိုးရှိအောင်နေနေထိုင်နေသွန်သင်ဆုံးမတာတွေကများတယ်ပေါ့။လောကကထွက်လန်းပေးတာပဲရှိတယ်တခြားဘာသာတွေမှာလောကကထွက်လန်းဆိုတာပေးတာမရှိဘူး သူတို့ပြီးတဲ့လောကအထွက်လန်းကဘာလို့ဆိုဘုရားသခင်ရဲ့လူတော်ချာဘုရားသခင်ကခေါ်လို့ရှိရင်တော့ဘုရားသခင်နဲ့ကောင်းကင်ဘုံမှာအတူနေရမယ်ဒါသူတို့ရဲ့ထွက်လန်းမယ်ခေါ်မခေါ်ဆိုတော့ဘယ်သူမှအမကမရှိဘူးဘယ်နေ့ခေါ်မယ်ဆိုတော့လည်းသိကြတော့မှမဟုတ်တော့နော်ခေါ်ခြင်းမခေါ်ခြင်းအမခံချက်မရှိဘူးလေစာချုပ်ချုပ်တာလည်းမရှိဘူးအဲ့ဘုရားဗုဒ္ဓဘာသာအဲ့လိုမဟုတ်ဘူးလောကရဲ့အထက်ကိုရောက်ချင်လို့ရှင်ကိုကိုယ်တိုင်ကျင့်ကြံကြိုးကိုအထောက်အပံ့ရှင်နဲ့နှလုံးထဲမှာရှိတဲ့ကိလေသာတွေကုန်မှလောကရဲ့အထက်ကိုကြောက်တယ်ကိလေသာရှိနေတဲ့ပြန်လောကအတွင်းမှာပဲရှိကြတယ်လောကီပါပဲဖြစ်တယ်လို့သူဆိုလို့တယ်အဲ့တော့လောကအတွင်းမှာကောင်းကျိုးဆိုးကျိုးတွေကိုပြုလုပ်နိုင်မှုမြတ်စွာဘုရားရဲ့အဆုံးအမသွန်သင်ချက်တရားအဘဒမများတယ်ပေါ့စီပွားရေးနဲ့ပတ်သက်ဟောရာရှိတဲ့လူမှုရေးနဲ့ပတ်သက်ပြီးတော့ဟောရာရှိတဲ့လူမှုဆက်ဆံရေးနဲ့ပတ်သက်တဲ့ဆုဆဲလို့ဆိုရှယ်လိုဂျီဆိုတာမျိုးတွေ business ethic တို့ဆိုတာမျိုးတွေအဲ့လိုပြတရားတော့မှပြည့်နေအောင်ပဲဟောတဲ့တရားတွေအဲ့ဒါဒါတွေကလောကုတ္တရာတရားမဟုတ်ဘူးလောကမှာကြီးပွားတုတ်တရားတုတ်တဲ့ကြောင့်ဟောရာတွေကြီးပဲကောကိုယ်လေလောကုတ္တရာမဟုတ်ဘူးလောကုတ္တရာဆိုတာခုနပြောတဲ့မဲ့ရမှာလောကုတ္တရာဖူရမှာလောကုတ္တရာနိဗ္ဗာန်ရမှာလောကုတ္တရာလောကုတ္တရာဆိုတာလောက်ရတဲ့အရာတစ်ခုမှမရှိဘူးဝိပဿနာကိုလောကိမဲ့ပုပ္ပဘာကမဲ့လို့ခေါ်တာပဲဝိပဿနာတရားထုတ်တာလောကိစိတ်နဲ့ပဲအထောက်ရတာလေလောကုတ္တရာစိတ်နဲ့အထောက်တော့မဟုတ်တာအဲကြောင့်မို့ဒါဒီဒီချာချာနားလည်ပြီးတော့မြတ်စွာဘုရားရဲ့ဆုံးမတရားတော်တွေဟာလောကရဲ့အကျိုးစီးပွားလောကမှာနေထိုင်ကြတဲ့ပုဂ္ဂိုလ်ရဲ့အကျိုးစီးပွားဆိုပြီးကျိုးစီးပွားများဖို့အတွက်မြတ်စွာဘုရားဆုံးမတော်တင်တာဖြစ်တယ်ဒီဘဝလည်းကောင်းရမယ်နောက်ဘဝလည်းကောင်းရမယ်မိမိသဏ္ဍာန်အလျောက်ဘဝကိုမလို့ကျင်တော့ဘူးဆိုရင်လေဘဝထွက်လန်းဆိုတာကိုဝိပဿနာကျင့်စဉ်ကနေပြီးတော့ဘဝထွက်လန်းကိုလေဟောတယ်။ယသော်ပြဟောတာ။အဲကြောင့်ပြည့်ပြည့်စုံတဲ့အဆုံးမတရားပဲဖြစ်တယ်ပေါ့နော်။ကောင်းပြီဒီနေ့ကိဉ္စုတိဟာတုတ်မှာယသော်ပြအသောတိမြို့စီရုံအကြောင်းမှာတရင်သုံးတာဖြစ်တယ်။တဏီသောအခါမှာမြတ်စွာဘုရားတောတိမြို့စီတော်အကြောင်းမှာလာရောက်ကြတဲ့ပရိသတ်တွေအလွန်များတယ်အဲ့ဒီတရားနာလာတဲ့ပရိသတ်တွေချမ်းရံပြီးတော့တရားနာတဲ့ပရိသတ်တွေရဲ့အလယ်မှာမြတ်စွာဘုရားတရားဟောတယ်ဘာတရားဟောတယ်ဆိုတော့ဒီတုတ်တံမှာမှတ်မထားဘူးအဲ့ဒီတုတ်တန်ကအဲ့ဒါကိုပြောလို့ရင်မဟုတ်ဘူးဘုရားတရားဟောနေတယ်ပရိသတ်များစွာရဲ့အလယ်မှာတရားဟောနေတယ်အဲ့လိုတရားဟောနေတဲ့အခါမှာဝတ္တဝတိပုံမှာနတ်ပုံမှာရှိတဲ့မနတ်ကမြတ်စွာဘုရားကိုအမြဲတမ်းရန်ရှာနေတယ်မြတ်စွာဘုရားကမလုံနေတယ်လဲဆိုတာသူကြည့်တယ်အဲ့တော့မြတ်စွာဘုရားကိုသူစောင့်ကြည့်တာဟာခொနှစ်နှစ်တည်တည်ဆောင်ကြည့်တာအစားတည်းမှာဆိုရင်ခொနှစ်နှစ်တည်တည်ဆောင်ကြည့်တာ။ဟောခொနှစ်နှစ်ဆိုတာဘယ်ဟာကိုရည်တွက်တာတော့လို့ဆိုတော့တောထွက်တဲ့နေ့ကနေစပြီးတော့တရားကျင့်တာ6နှစ်ဖျားဖြစ်ပြီးတော့တနှစ်အဲ့ဒီအတွက်မှသူဆောင်ကြည့်တယ်လို့ဆိုတယ်။အဲ့လိုဆိုပေမဲ့လို့အခုဒီသုတ်တန်နေ့ကျတော့မနကြီးရယမယံခလာနေသေးတာပဲသူကမပြတ်ဘူးလာပြီးတော့နှောက်ရက်နေတာဖြစ်တယ်မာရဆိုတဲ့စကလုံးကမနကူဆုလို့တဲ့တခါတခါကြတော့အဲ့ဒါနဲ့ပသက်ပြီးဘောဓုတပြောအောင်မာရဆိုတဲ့စကလုံးကမနက်လို့လည်းအတိတ်ပဲဖော်တယ်နောက်တစ်ခုကကိလေသာကိုလည်းအတိတ်ပဲဖော်တယ်ဒါကိုကိလေသာမာရလို့ခေါ်တယ်။တေခြင်းတရားကိုလည်းမာရလို့ခေါ်တယ်။ ခန္ဓာကိုယ်လည်းပဲမာရလို့ခေါ်တယ်။နောက်ကံတရားတွေကိုလည်းမာရလို့ခေါ်တယ်။နောက်မာရဆိုတဲ့စကားလုံးအောက်မှာအဓိပ္ပာယ်ကြီးအများကြီးရှိတယ်။မင်္ဂါဘာဆိုတာအဲ့ဒါပြောတာပေါ့နော်။ခန္ဓာမှန်ကိရိတာမှန်ခန္ဓာမှန်မိစုမှန်အပိသင်္ကာရမှန်တိဝဗုဒ္ဓမှန်အဲ့ဒီမဲ့မနတမနတမနက်ကိုလည်းပဲမာရလို့သုံးတယ်။ဒါကပုံမှန်ပိဋကစာပေမှာမာရဆိုတဲ့စကားလုံးဟာအထိပ္ပယ်၅မျိုးကိုဖော်ဆောင်တာဖြစ်တယ်။အဲ့ဒီ၅မျိုးတည်းကဒီဆက်တွေ့ရဝါကန်တဲလို့ခေါ်တယ်။စကားလုံးနဲ့ဆက်တွေ့မှုကိုကြည့်ပြီးတော့ဒါကတော့ခိရိတာကိုပြောတာ။ဒါကတော့ခန္ဓာကိုပြောတာ။ဒါကကံတရားကိုပြောတာဒါကသိခြင်းတရားကိုပြောတာဒါကနတ်သားကိုပြောတာဆိုတာခွဲယူရတယ်အဲ့ဒါလို့မခွဲဘဲနဲ့နိုင်ငံညာကစာရေးဆရာအချုပ်စာရေးဆရာအချုပ်ကတိဝဗုဒ္ဓမန်ဆိုတာကိုသူတို့လက်မခံဘဲနဲ့ကိရိတာတစ်ခုတည်းကိုဥတည်ပြီးတော့ပါဠိစာပေမှာပါတဲ့မာရောမာရောဆိုတာကိလေသာစိတ်ကိုရည်ညွှန်းတာပါလို့အဲ့ဒါလိုရေးတာလုံးဝမမှန်တဲ့စကားတစ်ခုပဲသူ့နေရာပဲသူယူအောင်နော်လုံးဝမမှန်ဘူးအင်္ဂလိပ်လိုရေးတိုင်းအမှန်တရားမဟုတ်ဘူးတချို့တွေကပြန်ဆိုချက်တွေလည်းမမှန်တာတွေရှိတယ်အဲ့တော့ဒိဗေအစ်မန်ကမာရဆိုတာတခါတခါနတ်ကိုရည်ညွှန်းတာရှိတယ်တိချင်းတရားကိုလည်းရည်ညွှန်းတာရှိတယ်ခန္ဓာကိုရည်ညွှန်းတာရှိတယ်ကိရိတာကိုရည်ညွှန်းတာရှိတယ်ဟောအဲ့ဒီထက်ကစကလုံးနဲ့ပသက်တာနဲ့ပသက်ပြီးစကလုံးနဲ့ပသက်ပြီးအကြောင်းအရာနဲ့ပသက်ပြီးတော့ခွဲခြားပြီးတော့သိရတယ်အခုဒီမာရတန်ယုတ်မှာပါတဲ့မာရဆိုတာဟာတိဝဗုဒ္ဓဆိုတဲ့မန်ကိုအကြောင်းပြုတာပဲသူ့ရည်ညွှန်းတာပဲဖြစ်တယ်တချို့နေရာမှာရာဒသုတ်တန်တို့မှာဆိုရင်မာရောမာရောတိဗန္တိဟောစတိရှင်ဗျာမာရမာရလို့ခေါ်ပါတယ်။ဘာကိုမာရလို့ခေါ်တာတုံးဆိုအဲ့ဒါကျတော့ခိတိတာကိုပြောတယ်။ညဆောဗျာ။အဲ့လိုသူနေရာနဲ့သူယူအောင်မှသူနေရာနဲ့သူမယူလို့ရှိရင်အတိတ်ပဲမှားရွံ့နေပေါ့နော်။အခုညဆောဗျာကတရားဟောနေတယ်။တရားဟောတဲ့အခါမှာညဆောဗျာကိုနှောက်ရှက်နေကြ။မနဲ့ကြီးကပရိသတ်တွေအများကြီးတရားဟောနေတာကြည့်ပြီးတော့မနာလိုစိတ်တွေမရှုစိတ်တွေတရားပွဲကိုဖျက်လို့တဲ့စိတ်တွေဒါနောက်ရှက်တယ်ဆိုတာလူတွေတည်းလည်းရှိတာပဲဒါเนาะဇေယိုင်းနဲ့ဝါသနာဆိုမကောင်းတဲ့ဇေယိုင်းရှိတဲ့ပုဂ္ဂိုလ်ကဖျက်ဖို့ပဲအဖျက်သမားကအဖျက်လုပ်ငန်းလုပ်ဖို့ပဲစဉ်းစားတယ်ကျန်တာမလို့အဲ့တော့သူကလည်းအဖျက်သမားဆိုတော့မြတ်စွာဘုရားပရိသတ်လည်းမှာတရားဟောနေတဲ့အခါမှာသူကောင်းတဲ့မှာအတွေးဝင်လာတာခုမှသူ့အခေါ်တိုင်းဆိုရင်တမနာခေါ်ရမရဟန်းခေါ်ရမဟိုမှာတရားဟောနေတယ်လူတွေကြားထဲမှာတရားဟောနေတယ်တရားနာပရိသတ်ကအများကြီးအဲ့ဒီအများကြီးတွေမှာတရားဟောနေတယ်ငါသွားပြီးတော့အသိပညာမဖြစ်အောင်တရားပွဲကိုသွားနှောက်ရှက်ရရင်ကောင်းပါပဲဆိုတဲ့တွေ့ဝဲနှောက်ရှက်ပူလာတယ်အဲ့ဒါကိုစာပေကျမ်းမှာဘုရုဆိုတော့ဆိုရန်ဒုနာဟံတမနံဂောရမဥပတ္တကမေယံဝိစခုကမ္မယရဝိစခုဆိုတာပညာမျက်လုံးမဖြစ်ပေါ်အောင်ပြတ်စွာဘုရားတရားဟောတဲ့အခါမှာเจ้าเนี่ยอโจก้าวเนี่ยสู้ขွက်ฉะပြီးတော့ဟောတယ်လှုပ်တင်တာမလှုပ်တင်တာဟောတယ်အဲ့ဒါအသိပညာနဲ့ဆိုင်သွားတယ်เนาะလှုပ်တင်တာနဲ့မလှုပ်တင်တာကိုသိတာပညာမှသိတာကိုလူတွေကတမ်းမအသိမဟုတ်ဘူးအဲ့ဒါမြတ်စွာဘုရားလှုပ်တင်တာနဲ့မလှုပ်တင်တာခွက်ฉะပြီးတော့ဟောတယ်အမှန်တရားနဲ့အမှားတရားခွက်ฉะဟောပြီးတယ်ဓမ္မနဲ့အာရမခွက်ฉะဟောတယ်အဲ့ဒါလို့ခွက်ฉะဟောတဲ့ကမှာလူတွေရဲ့အတိညာဆိုတာအတိညာမျက်စိဆိုတာဖြစ်ပေါ်လာအဲ့ဒီအတိညာမျက်စိမဖြစ်အောင် သူတွေမှာအတိတရားမရအောင်ဆိုတဲ့ရည်ရချက်နဲ့ဝိသကုကမ္မယပညာမျက်စိမဖြစ်အောင်လှုပ်ဖို့အတွက်မနက်ကတရားဝဲမှာလာပြီးတော့ပြောတယ်ဒါတရားဟောရင်ဖြတ်ပြောတာလည်းဖြစ်နိုင်တယ်နော်တရားဝဲမှာသူ့အတန်နဲ့လွန်မှုပြီးဖာပြောလိုက်တုံးဆိုကိဉ္နုတိဟောဝနတတိပရိတာယံဝိတာရတောကျောင်းယုံကြီးကင်ပရိသတ်လည်းမရဲရဲတင်းတင်းကြီးကိုရောကချင်းသေးဟောက်တလို့ပြောနေတာပါလားပတိမန်လောဟိတေအထိဝိစိတဝီနုမင်းတိကိုရောမှာပြိုင်ဘက်တွေရှိတယ်ပတိမန်လာဆိုတာဒီစကလုံးကပါဖယ်ကလာတာတော့ဆိုပေါ့စင်ထိုးဝဲလာတာစိန်ခေါ်တဲ့သူရှိတယ်ကိုရောမှာဒါဒီလိုဆိုလို့ရပေါ့မန်လာဆိုတာလက်ဖွေသမားလို့အဓိပ္ပာယ်ရတယ်ပတိဆိုတာရှင်ပြိုင်ဘက်လက်ဖွေသမားပြိုင်ဘက်လက်ဖွေသမားအခုခေတ်ဆိုရင်ချန်ပီယံရထားတဲ့ပုဂ္ဂိုလ်စိန်ခေါ်ကြတယ်လေနော်အဲ့ဒီစိန်ခေါ်တော့ပတိမန်လာလို့ခေါ်တယ်စိန်ခေါ်သူခဏခေတ်မှာလက်ဝဲပွဲဆိုတာရှိတာမဟုတ်ဘူးရှေးတုန်းကတည်းကရှိတာဒါအစ်သံမဟုတ်ဒါကြောင့်မို့လို့မြတ်စွာဘုရားခေတ်ကလူတွေကလည်းလူတွေပဲလေအဲဒီမှာဒါကိုရည်ညွှန်းပြီးတော့ပတိမန်လောဟိတေအထိကိုရောမှာရှင်ပြိုင်ပြီးတော့စိန်ခေါ်မဲ့လူရှိတယ်ဝိစိတဝိနုမင်းယတိကိုရောကိုကိုရောချန်ပီယံကြီးလို့အောက်မေ့နေလားဝိစီတာဝီဆိုတဲ့စကားလုံးကအောင်းနိုင်သူလို့အဓိပ္ပာယ်ရတယ်။ပြိုင်ဖက်ကင်းပြီးတော့အောင်းနိုင်သူလို့အဓိပ္ပာယ်ရတယ်။ခဏခေတ်မှာဆိုရင်ချန်ပီယံရသွားလို့ရှိရင်စိန်ခေါ်တဲ့လူပေါ်လာတယ်လေ။အဲ့ဒီအဓိပ္ပာယ်ကိုပြောတာ။ချန်ပီယံဖြစ်သွားရင်စိန်ခေါ်တဲ့လူရှိတယ်လို့ရှင်ပြားမှလည်းပဲကိုရောမှလည်းပဲစိန်ခေါ်မဲ့လူတွေရှိနေတယ်။ကိုရောကိုကိုရောပြေးတတ်တယ်မှာငါဟာလူတက်ကြီးလှုပ်ပြီးတော့ရှဲရဲတင်းတင်းနဲ့ပြောကြရတယ်ပြောနေတာလားလို့ဒါလူကြားထဲမှာဝင်ပြီးတော့ပြောလိုက်တဲ့သဘောပဲတော့သူပုံတော့မပြဘူးအတန်ပဲပေါ်လာတာနော်ပုံတော့မပြဘူးအတန်ပဲပေါ်လာတာအတန်တစ်ခုပေါ်လာတာအဲ့ဒီလူမျိုးဆိုပြောစမ်းကြည့်မဲ့အနေနဲ့ပြောလိုက်တဲ့အခါမှာမြတ်စွာဘုရားကချက်ချင်းမဲ့သူ့ကိုတုံ့ပြန်လိုက်တယ်။နတန္တိဝေမဟာဝေရာပရိသတ်သူဝိတရတ္ထာပရိသတ်ထဲမှာကြောက်ရွံ့ခြင်းကင်းတဲ့ပုဂ္ဂိုလ်ကြီးရှင်းစွမ်းတတ္တိရှိတဲ့ပုဂ္ဂိုလ်ကြီးဆိုတာတဲ့ကိုပြောတဲ့စကားတစ်ခုကိုရဲရဲဝံ့ပြောတာဟာထုံးစံပဲပရိသတ်ကြောက်တဲ့လူကမပြောရဘူးလေပရိသတ်တဲ့ရောင်ရင်အတန်တုံထူးတုံဖြစ်နေလူကြတဲ့ထစကားပြောပါဆိုရင်တချို့ဆိုစာဖတ်တဲ့တောင်စာရွက်ကိုဆက်ဆက်ဆက်ဆက်နဲ့တုံနေတာတွေရှိတယ်။ပြိသက်တယ်ဆိုပြိသက်ဆိုတာကြောက်တယ်။ဟုတ်တယ်။ဘုန်းကြီးတွေကြောက်တယ်ငယ်ရတော့။ဟုတ်။ပြိသက်ကြောက်တယ်။သို့တော့ငယ်တွေကပြိသက်တဲ့ထထပြီးတော့ခါထာဖတ်ခိုင်းလို့ဖတ်ရတယ်။ခါထာဖတ်တဲ့ကစာရွက်လေးနဲ့လက်ကလေးကတုံနေတာနော်။ဘာလို့လဲဆိုကြောက်စိတ်ရှိတာ။လူတိုင်းလူတိုင်းဟာအဲ့လိုဖြစ်လိမ့်မယ်။အရင်တော့မြန်မာနိုင်ငံမှာပထမဆုံးဝန်ကြီးချုပ်လုပ်သွားတဲ့ဦးနုသူနဲ့ပတ်သက်ပြီးတော့လေသူ့ထုတ်ပတ်တီးကိုဖတ်ဖူးတယ်။ကျောင်းသားဘွားတို့ကစိတ်ခုမို့တက်ပြီးစကားပြောတဲ့အခါထူးတုံနေတယ်လို့ကြားတယ်။မကြောက်တဲ့လူတော့သိရှိမှာမဟုတ်ပြိသက်တယ်။အဲ့တော့ကနေ့ခေတ်ကကလေးတွေတော့တတ္တိရှိတယ်လို့ထင်တယ်။ပို့ပြီးတော့ကနေ့ခေတ်ကကလေးတွေကမကြောက်ကြဘူးနော်။တဲ့ပြီးတော့မကြောက်ကြအောင်တချို့ကြတော့အကြောက်စိတ်နဲတယ်ဘုန်းကြီးတို့ကတော့အမတန်ကြောက်တတ်တယ်ကြောက်တယ်လူလဲကြောက်တာပဲတစ်စိလဲကြောက်တာပဲအကုန်ကြောက်တယ်ဘာဖြစ်လို့ကြောက်တာတော့လို့ကိုယ့်အကုန်ဆန်းစစ်ကြည့်တော့ခါကိုမွေးတဲ့ခစ်အချင်းတွေကိုကြည့်လိုက်လို့ရှင်ဒုတိယကောင်အစစ်ဖြစ်ပြီးတော့ဗမာပြည်မှာဂျပန်နေဝင်ရောက်လာတဲ့အချိန်မှာကိုကမွေးတဲ့လူဖြစ်နေတာခစ်ပြက်ထဲမှာမွေးတာဆိုတော့အလုံးကကြောက်လန့်နေရတာနော် မိဘတွေကလည်းဟိုမသွားနဲ့ဒီမသွားနဲ့ခြောက်ထားတာဆိုပို့ခြောက်တယ်ဒီချဲထဲမှာတဆေကြီးတရေကြီးဆိုတာကြောက်တယ်ကြောက်ရသေးတယ်ပုံပြောတဲ့လူတွေကလည်းပဲတဆေသေးရဲ့ကြောင့်ပြောတယ်မျက်လုံးကြီးကလကွင်းလောက်ရှိတယ်သူအဲ့လိုပြောရတဲ့ပဲတွေးကြောက်တာမြင်နဲ့မြင်မှုတာလည်းမဟုတ်ဘူးသူမသစ်ပင်ဘောဆောက်ထိုးဆင်းလာတဲ့သူအဲ့ဒီပင်ကြည့်တော့မကြည့်ရဘူးအဲ့ဒါလူငယ်တုန်းကတော့ငါးနှစ်သားအရွယ်လောက်ကစစ်ပြေးဒုက္ခတဲ့ဘဝရောက်သွားတာကိုင်းတော်တွေထဲမှာသွားပုံအောင်ပြီးတော့အိပ်ရတယ်အဲ့ဒီတော့အဲ့တော့ကြောက်လန့်နေဆိုတာလေခေအခြေအနေနဲ့ပတ်သက်တယ်လို့နောက်ပိုင်းကြည့်တဲ့အခါစဉ်းစားကြည့်မိတာပေါ့နော်စဉ်းစားကြည့်မိတာအဲ့တော့ကနေခေကကလေးတွေရတော့ဟိုကြောက်လန့်မှုတော့နေရလို့ထင်ပါတယ်တတိကောင်းရတယ်အဲ့တော့မြတ်စွာဘုရားတုံ့ပြန်လိုက်တာကတော့နတန်တိဝေမဟာဝေရာပရိသာတုဝိတာရတာပရိသာတုဆိုတဲ့စကားနော်ဗမာစကားပရိသတ်ပါဠိကပရိသာအဲ့တော့ပါဠိတက်ဖို့လွဲပါတယ်တချို့ပါဠိတွေဖတ်တက်ဖို့ဆိုပြီးတော့အင်္ဂလိပ်တောင်ဖတ်သေးတာပဲပါဠိဘာလို့မဖတ်တာ။ဟောပရိသဆိုတာပရိသတ်ပဲဗမာစကားအဖြစ်နေတာပဲ။ပရိသတုပရိသတ်တို့၌ဝိတာရတာကြောက်ရွံ့ခြင်းကင်ရည်တင်းကြတဲ့ဒီတိတ်ပဲနော်။ပရိသတ်လည်းမှာတဲ့ကြောက်ရွံ့ခြင်းကင်ရည်တင်းတဲ့မဟာဝိရာကြည်မြတ်တဲ့လုံလဝိရိယရှိကြတဲ့ပုဂ္ဂိုလ်မြတ်တွေဟာတရံတိဝေတကယ်ကိုရှေးရဲ့တင်းနဲ့ပြောဆိုကြတယ်ဘယ်သူမှမကြောက်ဘူးကိုပြောတဲ့ဟာလည်းပဲဘယ်သူမှစောရကတက်မှာဆိုတာမကြောက်ဘူးရှေးရဲ့ဝန်ပြောတဲ့ကိုပြောတဲ့စကားတထာဂတာပလပတာတထာဂတာဆိုတာလမ်းစဉ်အတိုင်းဖျားဖြစ်လာတဲ့ပုဂ္ဂိုလ်ဖျားဖြစ်ဖို့လမ်းစဉ်ဆိုတာရှိတယ်ပါရမီဖြည့်ရတယ်စရိယသုံးပါဖြည့်ကျင့်ရတယ်စွန့်ခြင်းကြီး၅ပါးစွန့်လို့ရတယ်ဒေသိခြင်းနဲ့ကဘာတသိပါရမီဖြည့်ရတယ်အဲ့ဒီလမ်းကြောင်းကြီးတိုင်လာခဲ့တာအဲ့ဒါလို့ရှိပြီးသားလမ်းစဉ်အတိုင်းရောက်ရှိလာတဲ့ပုဂ္ဂိုလ်တွေကပလပတ္တာအင်းအချီမာကြတယ်ပေါ့ကာယအားလည်းကြီးတယ်ညာနာအားလည်းကြီးတယ်အားနှစ်ခုရှိတယ်မယ်ကာယပလညာနာပလလို့ခေါ်တယ်ကာယပလကြီးပြီးတော့ညာနာပလသေးနေတဲ့ပုဂ္ဂိုလ်ကလည်းကြောက်ရတာပဲကြောက်တာပဲလေနော်လူကောင်းကြီးကတော့ကြီးပါတယ်ခွန်အားတော့ရှိပါတယ်အုံနောက်ကဘာမှမရှိဘူးဖြုတ်အုံနောက်ဆိုရင်သူပဲပြောရဲမှာတော့စကားအဲ့တော့မြတ်စွာဘုရားကြတော့ကိုယ်ကာယကလည်းခွန်အားချီမာတယ်အတိညာဏ်ကလည်းပဲခွန်အားချီမာတယ်လို့ဆိုလို့တယ်ဒါကြောင့်မို့တထာဂတဗလပတာခွန်အားနဲ့ပြည့်စုံတဲ့မြတ်စွာဘုရားတွေဟာတိဏ္ဍလောကေဝိတ္တတိကံလောကမှာတွေ့တာတမက်တတ်တဲ့တဏှာကိုကျော်လွှားပြီးသားဖြစ်ကြတယ်။ဒါကြောင့်မို့လို့ကြောက်ရွံ့တာဆိုဘာမှမရှိဘူး။ကိုပြောတဲ့စကားလွဲမှားတယ်ဆိုလည်းမရှိဘူး။တော့လွဲမှားမရှိတော့ကိုပြောတဲ့စကားရဲတင်းတင်းပြောရဲတယ်လို့အဲ့ဒီစကားလုံးနဲ့မြတ်စွာဘုရားတုံ့ပြန်လိုက်တာ။တုံ့ပြန်လိုက်တဲ့အခါကျတော့မနက်ကြီးကမြတ်စွာဘုရားနာကနေပျောက်ွယ်သွားတယ်ပေါ့ပျောက်ွယ်သွားတယ်လို့သုံးတာဟာခုနကိုရင်ပြတာလားဆိုအဲ့လိုတော့မဟုတ်ဘူးအတန်းလာပေးတာအတန်းလာပြီးတော့သူတို့ကစိတ်တကမနာလို့ခေါ်တယ်စိတ်နဲ့ပဲသွားတာဖြစ်တယ်စိတ်နဲ့ပဲသွားတာဆိုတော့ဖြည်းဖြည်းနည်းနည်းလေးသွားနေတာမဟုတ်ဘူးဒီနာပျောက်ဟူနာရောက်သွားတာညံ့နေလေအဲ့ဒီပုံစံနဲ့လာအခုဘယ်သူပဲဖြစ်ဖြစ်နိုင်ငံညာဟိုရောက်ဖူးတဲ့ဆိုသွားကြည့်ပါလားစိတ်နဲ့သွားလိုက်ရင်ဖီဇာလည်းမလိုဘတ်စပို့လည်းမလို ရောက်သွားမှာပဲကိုရောက်ဘူးတဲ့နေရာရောက်သွားတာပဲဒီချက်ချင်းရောက်တာအဲ့ဒါလို့စိတ်ဓာတ်ကမနာဆိုတာစိတ်နဲ့သွားတာချက်ချင်းရောက်သွားအဲ့တော့မနကြီးကလည်းဖရာနာလာပြီးတော့အတန်ပြီးပြီးတော့နှောက်ရက်တဲ့အခါမြတ်စွာဘုရားရဲ့တုံ့ပြန်ချက်လဲကြားရရောဖရာရှေ့ကနေပြောက်ွယ်သွားတယ်တဲ့ဒါက12ခုမြောက်သုတ်တံနောက်73ခုမြောက်သုတ်တံကြတော့တကလိကတကလိကသုတ်တာတကလိကဆိုတာကြောက်ခဲကြောက်တုံးဒီမှာကြောက်ခဲကြောက်တုံးနဲ့ပတ်သက်ပြီးတော့နာမည်ပေးထားတာတကလိကသုတ်တံကြောက်တုံးကြီးကနေပက်ထွက်လာတဲ့အသေးလေးကိုတကလိကလို့ခေါ်တယ်ကြောက်ဖက်ကလေးတွေကြောက်တုံးတွေအဲ့တော့ဒီသုတ်တံရဲ့နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားပဲမှနေတာတုံးဆိုရာဇချူမြို့ပြီးမဲ့ပေးထားတဲ့ဘုရင်ရဲ့ဘိဝိတရမင်းကြီးရဲ့ဥယျာဉ်တစ်ခုမှနေတာဝေလူဝန်ဥယျာဉ်မဟုတ်ဘူးဝေလူဝန်ဥယျာဉ်ကဖះအောင်လှူထားတာရှိတယ်ရာဇချူမြို့ပတ်ဝန်းကျင်မှာဥယျာဉ်နေခြံနေအများကြီးရှိတာဟုတ်တော်ရီတောင်းနေလည်းအများကြီးရှိတယ်။အဲ့ဒါပဲစီဝကကြီးပိုင်တဲ့တရားချံလည်းရှိတယ်။နော်။ဝေလူဝန်ဥယျင်လည်းရှိတယ်။အခုပြောတဲ့ဖေးမဲ့ပေးထားတဲ့တော်ကြီးလည်းရှိတယ်။အဲ့ဒီအချိန်မှာဒီဘုရင်ရဲ့ဥယျင်ကိုနောက်ပိုင်းကျတော့လူတွေကဟိုပိဋကဆရာတွေကနာမည်ပေးလိုက်တဲ့အခါမတ္တကုတ်စီလို့နာမည်ပေးထားတယ်။စေရုံကျောင်းဘောင်းရာဇကျူမြို့မှာဆိုရင်ကျောင်းပေါင်း18ကျောင်းရှိတယ်။ကျောင်းတက်ကြီးတွေမြတ်စွာဘုရားသရင်သုံးတဲ့နေရာကြီးတွေဟာတန်ခါးတွေသရင်သုံးတဲ့နေရာကြီးတွေဟာ18ခုရှိတယ်လို့ပြောတယ်။များတယ်သူကဘာဝင်ကြည့်ပါနေ။အဲ့ဒီ18ခုသောကျောင်းတက်တွေထဲမှာဥယျာဉ်တွေထဲမှာဒီမတ္တကုတ်စီဆိုတဲ့နောက်မှပေါ်လာတဲ့နာမည်ဒီနာမည်ကမြို့နယ်မလှမကန်အနီးမှာရှိတဲ့ဖေးမဲ့တော်လေးပေါ့အဲ့ဒီဖေးမဲ့တော်လေးကိုမတ္ထကုတ်စီလို့နောက်ပိုင်းကျတော့ပိဋကစာပေမှာမှတ်တမ်းတင်တာဖာကြောင့်တော့သူကတမိုင်းကြောင်လေးရှိတယ်ဖေးမိတာရမင်းကြီးရဲ့ဝေဒေဟိမိဖုရားမှာတရေခတဲ့ခါမှာအမျိုးသမီးတွေတရိတ်တေးပြီဆိုလို့ရှိရင်ချင်းချင်းတက်တယ်ဆိုတာရှိတယ်။အာပါပေါ့ချင်းချင်းဆိုတာအာပါတခုလို့ပြောတယ်။ခဏိခိတသိပြောတာမကြဘူးပေါ့လေ။ဟိုရှိမှာပေါ့ရှိကြတယ်။ရှေးခိကတော့အဲ့ဒီအာတာဆိုတဲ့ချင်းချင်းနဲ့ပတ်သက်တာတွေကမတန်းနေတော်တော်များများစတ်တိတ်တွေမှာလည်းပါတယ်ပေါ့။အဲ့ဒီဝေရိဟိမိဖုရားကသူ့ရဲ့စိတ်ထဲမှာအာသာချင်းချင်းတက်တာဘာဖြစ်နေတော့ဆိုဘုရင်ရဲ့လက်ယုံသွေးကိုတောက်ချင်းကျန်ရမှာပါနော်ဒီပြင်စားစားရိစားချင်တာမဟုတ်ဘူးဖေမိတာရမင်းကြီးရဲ့လက်ယုံသွေးကိုဖောက်ပြီးတော့တောက်ချင်းသူချင်းချင်းအဲ့လိုဖြစ်တာအဲ့ဒါ तू မပြောရဲဘူးမပြောရက်ဘူးပေါ့မပြောရဲတော့ဒီစိတ်နဲ့ပဲသူကတပိမိန်တလိမ့်လိမ့်ဖြစ်လာ။ဘေဝိတာရမင်းကြီးကနောက်ပိုင်းတော့မိဖုရားပိန်နေတာညှိုးနှွမ်းနေတာကိုကြည့်တော့တေချာမေးတယ်ကြည့်ပြီးတော့ဘာဖြစ်တာလဲဆိုတော့မေးတဲ့အခါကြိမ်ကြိမ်ထက်ထက်မေးတဲ့အခါကျမှပြောတာသူ့မှာအာသာဆန္ဒတစ်ခုရှိနေတယ်အဲ့ဒါကြောင့်မို့လို့စိတ်ထဲမှာချင်းချင်းမပြေလို့သူကတွေးမိန်တလိမ့်လိမ့်ဖြစ်နေတာဆိုတော့ဘုရင်ကြီးကဒါများခက်ထလိုက်လို့လွယ်လေးပဲဆိုပြီးတော့ရွှေနဲ့လှုပ်ထားတဲ့ဒီဓာငယ်လေးကိုယူပြီးတော့ဘုရင်ကြီးကသူ့လက်ယုံလက်မောင်းကိုလှီးလိုက်တယ်ထွက်လာတဲ့သွေးကိုရှည်လေးနဲ့ဖြော်ပြီးမိဖုရားတိုက်လိုက်တော့အဲ့ဒီကျတော့အဲ့ဒီကစပြီးတော့ သူ့ရဲ့အာသာဆနာပြေးသွားတယ်လို့ပြောတယ်။တော်တော်ထူးဆန်းတယ်နော်။ဘုရင်ကြီးကလက်မောင်းသွေးကိုဖောက်ပြီးတော့တိုက်လိုက်တယ်။အဲ့ဒီတရင်ကိုကြားတဲ့အခါကျတော့ပုံနေတော်တွေကခေါကိန်းထုတ်ကြတယ်။ဒီမိဖုရားရဲ့ဝန်ထဲမှာရှိတဲ့ကိုဝန်ကမင်းကြီးကိုတတ်လိုက်မယ်။ဒုက္ခပေးလိမ့်မယ်တတ်လိမ့်မယ်ဆိုတာဟောထွက်လာအဲ့ဒီစကားလဲကြားရောမိဖုရားကြီးကမင်းသူ့အဖေသတ်မဲ့သားဆိုရင်မမွေးခြင်းဘူးဆိုပြီးတော့ဖခင်ကြီးမသိအောင်ဥယျာဉ်ကိုခဏခဏသွားတယ်သွားပြီးတော့ပြောရမယ်ဆိုရင်တော့ကိုယ်ဖျက်ချတာလို့ပြောမှာပေါ့နော်ကုန်ဖြတ်ကြတာဆေးနဲ့ဗာနဲ့ဖြတ်ကြတာမျိုးမဟုတ်ပဲနဲ့သူကဘိုက်ကိုနှိပ်ခိုင်းတာထဲရဲ့သရီသားကြည်သွားအောင်လို့လုပ်တာအဲ့ဒါကိုမတ္ထကုတ်စီပါဠိလိုကြတော့ကုတ်စီဆိုတာဝမ်းဘိုက်ထဲကသရီသားကိုမတ္ထနှိပ်ချေပြစ်တယ်လို့သူပြောတာနော်နှိပ်ချေပြစ်တယ်မိဖုရားကြီးကမလို့ခြင်းမူဘုရင်ကိုတတ်မဲ့သားဆိုမလို့ခြင်းဘူးဆိုပြီးတော့ကိုဝန်ဖြတ်ချဖို့အချင်းချင်းစ조사တာဘုရင်ကြီးကနောက်ကြတော့တိသွားတဲ့အခါကျတော့မိဖုရားကြီးကိုစောင့်ချထားတယ်နောက်ထပ်လောက်ခွင့်မပေးတော့เนาะလောက်ခွင့်မပေးဘူးမိဖုရားကြီးကိုစောင့်နဲ့ချထားလိုက်တယ်ဥယျာဉ်လည်းမသွားရတော့ဘူးအဲ့ရစားအဲ့ဒီဝေရဟိမိဖုရားကအဲ့ဒီဥယျာဉ်နဲ့သွားသွားပြီးတော့သူရဲ့ကိုယ်ဝန်ပြက်အောင်နှိမ့်နယ်ပြစ်တာကိုအစွဲပြုတ်ပြီးတော့အဲ့ဒီဥယျင်ကိုပိဋကတ်စာပေမှာမတ္ထကုတ်စီလို့နာမည်ပေးလိုက်တာဖြစ်တယ်ပေါ့နော်မတ္ထဆိုတာနှိမ့်နယ်တယ်ကုတ်စီဆိုတာဝမ်းပိုက်ဝမ်းပိုက်ကိုနှိမ့်နယ်တဲ့နေရာလို့ဆိုပြီးတော့ဒါအဲ့တော့အဲ့ဒီစัจ ጀ ံကြမှာပေါ်တဲ့နာမည်ဖြစ်တယ်မူလနာမည်ကပျောက်သွားတယ်မူလနာမည်နဲ့ရှိရမယ်အဲ့တော့ပိဋကစာပေမှာမတ္ထကုတ်စိတ်သမိမိဂဒာယီမိဂဒာယီပြိမဲ့ပေးထားရဖြစ်သောသားငယ်တရိစ္ဆာန်တို့ကိုပြိမဲ့ပေးထားရဖြစ်သောမတ္ထကုတ်စိတ်သမိမတ္ထကုတ်စီဥယျင်ချမ်း၌လို့ထိလို့အဓိပ္ပာယ်ရတယ်ပေါ့နော်အဲ့ဒီမှာမြတ်စွာဘုရားနေတာဘာဖြစ်လို့မတ္ထကုတ်စီမှာနေတာရောလို့ဆိုတဲ့အခါကျတော့ပကဝတ်တော်ပါတော်တကလေးကာယခတ်တော်ဟောတိအဲ့ဒီအချိန်မှာမြတ်စွာဘုရားရဲ့ခြေတော်ဟာခဲမှန်ပြီးခဲမှန်ထားတယ်တဲ့ဒါတိဝရဝတ္ထုနဲ့ဆက်ဆက်တဲ့သဘောပဲเนาะမြတ်စွာဘုရားရဲ့ခြေတော်ခဲမှန်ထားတယ်ကြောက်တုံးကပက်ထွက်ပြီးတော့မြတ်စွာဘုရားခြေတော်ကိုလာပြီးတော့သွေးချေဥသွားတယ်ခြေမထိသွားတယ်လာရှောက်လို့မရတော့တန်ရပြင်းထန်တယ်ပေါ့အဲ့တော့တန်ကတော့ဓေဝတ္တကနေပြီးတော့ကြောက်တုံးလှိမ့်ချတာနဲ့ပတ်သက်တယ်ပေါ့နော်အဲ့တော့ကြောက်တုံးလှိမ့်ချတယ်ဆိုဒီအိန္ဒိယနိုင်ငံရိုက်တဲ့ဗုဒ္ဓဆိုတဲ့ဇာကကျတော့ကြောက်တုံးကိုမပြီးတော့ပြစ်တာဒီစာပေမှာတော့ကြောက်တုံးကိုမပြစ်တယ်လို့တော့မပြောဘူးကြောက်တုံးကိုတောင်းပွားနေလှိမ့်ချတယ်လို့ပြောတယ်။နော်ဘုရားစာပေမှာတော့ကြောက်တုံးကိုတောင်းပွားလှိမ့်ချတယ်။အဲ့တော့လှိမ့်ချတယ်ဆိုတာလှိမ့်နိုင်တဲ့အာရှိမှလှိမ့်လို့ရမှာပေါ့နော်။အဲ့တော့သူတွန်းနိုင်တဲ့တွန်းလို့ရတော့တဲ့အတိုင်းအတာတစ်ခုရှိမှာ။ဒီတေဝရကဆင်းမြောင်၅စီးအာဆင်းမြောင်၅ဆင်း၅ကောင်လောက်ထီအောင်အကောင်နဲ့လို့ပြောတယ်။ကျွေးငါကြည့်ရဆောင်ဒါမို့ကြောက်တုံးသေးသေးတော့မဟုတ်ဘူးမြတ်စွာဘုရားကကိစ္စကုတ်တောင်ချီမှာကမ္မထာကျောင်းရှိတယ်အဲ့ဒီကမ္မထာကျောင်းနာမှာဈဉ္ညံသွားနေတာအဲ့ဒီတောင်အပေါ်နေပြီးတော့ကြောက်တုံးကြီးတုံးကိုဓိဝရကမပြီးတော့လှိမ့်ချတာလည်းဖြစ်နိုင်တယ်ဒါတမန်အားဖြင့်တော့လှိမ့်လို့ပဲရမှာလေကြောက်တုံးကသေးသေးလေးတော့မဟုတ်ဘူးအဲ့တော့တော်တော်ကြီးတဲ့ကြောက်တုံးကြီးကိုသူ့အားနဲ့တွန်းချလိုက်တာပေါ့နော် တွန်းချလိုက်တာအဲ့ကြောင့်တုံးကြီးကအပေါ်နေပြီးတော့ဝုန်းတိုင်းဆင်းလာပြီးတော့ဖယားနာရောက်တဲ့အခါကျတော့ကြောက်စွန်းတစ်ခုနဲ့တိုက်မိပြီးတော့ကြောက်တုံးကြီးရက်သွားတယ်အောက်ထီအောင်မရောက်လာဒါပေမဲ့ဖယားနာကတ်ရောက်လာနော်ဖယားစင်းညာရှောင်းနေတဲ့လန္နာရောက်လာအဲ့ကြောက်တုံးကြီးရဲ့ကြောက်စွန်းကြီးတစ်ခုနဲ့တိုက်ပြီးတော့ကြောက်ဖက်လေးတစ်ခုကပဲ့လာပြီမြတ်စွာဘုရားခြေတော်လာမှန်းဒါဖြစ်နိုင်တဲ့ကိစ္စတစ်ခုပဲနော်ကြောက်တုံးနှစ်ခုအပေါ်လှိမ့်ချလိုက်တဲ့ကြောက်တုံးအောက်ကရှိနေတဲ့ကြောက်ဆောင်နဲ့လာပြီးတော့ပြင်းပြင်းထန်ထန်တိုက်လိုက်တဲ့အခါမှာကြောက်ဖက်တစ်ခုကပဲ့ပြီးတော့ပဲ့ဆင်းပြီးတော့မြတ်စွာဘုရားခြေတော်ကိုလာမှန်းအကြိမ်ပြည်သာကြောက်တုံးကြီးတစ်ရုံးလုံးကလှိမ့်ကြပြီးတော့ဖះကိုဖိမဲ့ဆိုရင်တော့တော်တော်အနေချီးတာပေါ့နော်အခုတော့အဲ့ဒီကြောက်တုံးကြီးကအောက်ထီအောင်မရောက်ဘဲနဲ့ဖះအနိနာကြတော့ကြောက်ဆောင်တစ်ခုနဲ့ခံပြီးတော့ကြောက်ဆောင်တစ်ခုနဲ့တိုက်မိပြီးတော့ကြောက်ဖက်လေးတစ်ခုကမြတ်စွာဘုရားခြေတော်လာမှန်းသွားတယ်သို့တော့အဲ့ဒီတန်ရာလည်းလွန်ပြင်းနေပေါ့လမ်းမလျှောက်နိုင်လောက်နာသွားတယ်အဲ့ဒီမှာကြောက်တုံးတန်နေကြားတဲ့အခါမှာအနိပါဝဉ္ဇိမကမ္မထာထုတ်နေတဲ့ယဟန်နေကပြေးလာကြပြီးတော့မြတ်စွာဘုရားခြေတော်ထိသွားတယ်ဆိုတော့ထမ်းစင်နဲ့ထမ်းပြီးတော့ဖះကိုမတ္တကုတ်စီဘက်ကိုတဲ့သွားတာဖြစ်တယ်ဆရာဇိဝကကြီးခေါ်ပြီးတော့ဆေးကူရမြတ်စွာဘုရားကိုထမ်းစင်မော့တင်ပြီးတော့အိတ်စင်မော့တင်ပြီးတော့မြတ်စွာဘုရားကိုယဟန်နေကထမ်းပြီးတော့ယူသွားကြလမ်းမလျှောက်နိုင်တော့เนาะအဲ့ဒီလိုမြတ်စွာဘုရားမှာသွေးချေဥတော်အောင်ဒဏ်ရရအောင်လုပ်တာကိုလောဟိတုပ္ပါဒကကံလို့ခေါ်တယ်လောဟိတဆိုတာသွေးဥပ္ပါဒကဖြစ်စေတာသွေးစိမ့်တည်စေတဲ့အမှုလို့ဒီလိုပြောတာเนาะဘုရားရဲ့ခန္ဓာကိုယ်ကလှီးလို့ဖြတ်လို့ပောက်ကွဲတာမရှိဘူးတဲ့ဘုရားရဲ့ခန္ဓာကိုယ်မပောက်ဘူးလို့ပြောတယ်အပိစ္ဆတရီရောလှီးလို့ဖြတ်လို့မရဘူးလို့သို့တော့ဒီရံလိုတဲ့အနေနဲ့လှီးလို့ဖြတ်လို့မရဘူးလို့ပြောတာပေါ့အဲ့လိုဆိုလို့ရှိရင်လှမ်းနဲ့ထိုးရင်လှမ်းမစူးဒါနဲ့ခိုးရင်မပြတ်ဘူးမရှာဘူးသူတို့ဆိုလိုတဲ့အတိတ်ပဲပေါ့เนาะဓာပိတုတ်ပြီးဆိုတာမျိုးလို့ဖြစ်သို့တော့အတွင်းကြည့်တဲ့ဌာန်ရဖြစ်သွားအတွင်းကြည့်တဲ့ဌာန်ရဖြစ်သွားအဲ့ဒီမတ္တကုတ်စီကိုသေသမိသွားတော့ဘုဒ္ဓတုတံဘဂဝတောဝေရဏဝတ္တန္တိတာရိတိကခန္ဓာကိုယ်မှာဖြစ်နေတဲ့အလွန်ပြင်းထန်တဲ့ဒီအလွန်ပြင်းထန်ပြီးခံရခဲ့တဲ့ဒုက္ခဝေရဏဒီမြတ်စွာဘုရားမှာဖြစ်ပေါ်နေတယ်ဆိုလိုတာနာကျင်တာပေါ့နော်ခြေမရုလက်မရုဆိုအမတနာတဲ့နေရာတွေလေအမတန်နာကျင်တဲ့ဒုက္ခဝေဒနာကိုမြတ်စွာဘုရားခံစားရတယ်တဲ့အဲ့ဒီအချိန်မှာဒါသုခံဘဂဝါတတော်တတော်သမ္ဆာနောအထိဝတေတိအဝိဟိညာမနောမြတ်စွာဘုရားဟာနာလွန်အကြည့်တာကိုညီးသလားလို့ဆိုမညီးဘူးတတော်သမ္ဆာနောအထိဝတေတိအဝိဟိညာမနောနာလိုက်တာလို့မညီရွဲ့နဲ့တတိသမစဉ္ညာနဲ့အောင်ဤသိခံနေတယ်လို့ပြောတာဘလို့လို့တောင်အောင်ဤသိခံတော့ဆိုနာရဲဆိုတော့ဝေဒနာနာတာလေဝေဒနာနာတာကိုငါနာတယ်လို့သွားတွေ့လိုက်ပိုနာသွားအဲ့တော့မြတ်စွာဘုရားဝေဒနာနဲ့ငါနဲ့ခွာထားလိုက်တယ်ပေါ့ဝေဒနာဝိခံပစ်တော်ဆိုကမ္ဘာထရှုတဲ့ပုံကိုယ်တွေအားလည်းပဲဒါမျိုးကဟိုတမန်နာရာကျင်နာတွေကိုကမ္ဘာထရှုပြီးတော့ခွာထားလို့ရှိရင်ခန္ဓာကိုယ်ကနာကျင်မှုတွေကိုတော့သိခံနိုင်စွမ်းရှိကြတယ်မြတ်စွာဘုရားဆိုတာတော့ဝေဒနာကိုနှလုံးမသွင်းမဲနဲ့ကမ္ဘာထာအယုနဲ့နေလိုက်တဲ့ဆိုရင်ဒါပင်ကီလာဆေးထိုးထားသလိုပဲအဲ့ခေတ်ကလည်းပင်ကီလာဆေးရှိမှာမဟုတ် တော်မြတ်စွာဘုရားကတတိတံစဉ္ညာနဲ့ဝေဒနာကိုသိခံပြီးတော့နေတယ်တဲ့နေတယ်ဆိုတော့ဘလို့နေတာရောလို့ဆိုအထခောပကဝါစတုကုဏံတန်ဃတိန်ပညပိတဝါမြတ်စွာဘုရားရဲ့အိဆက်လျောင်းမုံနဲ့ပတ်သက်ပြီးတော့ဒီသုတ္တမလည်းပြထားတယ်အဲ့ရခင်တိတံရှိတာမဟုတ်မြတ်စွာဘုရားစတုကုဏံတန်ဃတိန်ပညပိတဝါနှစ်ထပ်သင်္ကန်းကြီးကို၄ခေါက်ခောက်ပြီးတော့ခင်းတာ။နော်။နှစ်ထပ်သင်္ကန်းကြီးကို၄ခေါက်ခောက်လိုက်တယ်ဆိုထူတာပေါ့နော်။အဲ့ဒီနှစ်ထပ်သင်္ကန်းကို၄ခေါက်ခောက်ပြီးတော့အဲ့ဒီပုံမှာတခိဏိနပတေနသီဟတေယံကပိတိပါရိပါရံဣစ္ဆတာယ။လက်ရပဲနန္တောင်းစောင်းပြီးတော့လေရခြေပေါ်မှာလက်ဝဲခြေကိုစင်းငယ်ပို့လွန်တီထား၍လို့ဘာသာပြန်လေးရှိကြတယ်။တော့ကိုယ့်ကိုအိဆက်ကြည့်တဲ့အခါမှာအပေါ်ခြေတော့ကိုကြော်ထားတာတိတ်ပြီးတော့အဆင်မပြေဘူး။နော်။အောက်ခြေတော့ကခက်ဆက်ဆန်းထားပြီးအပေါ်ခြေတော့ကိုနည်းနည်းလေးနောက်ဆုပ်လိုက်တာကအဲ့ဒါကအဆင်ပြေတယ်။ဒါကိုစမ်းသက်ချေတာပေါ့။စာရေကဣစ္ဆာဒါယကိုအထိပ္ပယ်ပြန်လာတော့အတ္တိအာဒါယဆိုပူလွန်စင်းငယ်ပူလွန်တင်ထား၍ဆိုအပေါ်ခြေတော့ကပူနေတယ်ဆိုအထိပ္ပယ်ပေါက်တယ်။သို့သောလွှဲဖယ်ပြီးတီထားတယ်လို့လည်းအထိပ္ပယ်ပြန်လို့ရတယ်။ကျော်လွန်ပြီးတော့တီတယ်ဆိုရင်အထိပ္ပယ်ထားတယ်ဆိုရင်အထိပ္ပယ်ပြင်လွှဲဖယ်ထားတယ်ဆိုရင်အတိတ်ပဲဖြစ်နိုင်တယ်။ဘာကိုလွှဲဖယ်တာတော့ဆိုချိမျက်စိနှစ်ခုမထီအောင်ဒူးစိတ်ကအယိုးနှစ်ခုမထီအောင်အကောကိုအိတ်ဆန်ကြည့်ပေါ့ညာဘက်ကိုဆောင်ပြီးတော့အိတ်ကြည့်လိုက်အိတ်ကြည့်လိုက်တဲ့အခါမှာခြေတော်ကိုစုံထားမယ်ဆိုလို့ရှိရင်ဒူးစိတ်နှစ်ခုအယိုးချင်းထီမယ်ချိမျက်စိနှစ်ခုထီနေမယ်အဲ့ဒါနာကျင်မှုဖြစ်စေအဲ့ဒီလိုနာကျင်မှုမဖြစ်အောင်နည်းနည်းလေးမထီအောင်လွှဲထားတာကိုပဲအစ္ဆရာယလို့အထိပ္ပယ်ယူမဆွေရတယ်ပေါ့နော်သို့သောဘာသာပြန်လေးရှိတဲ့အခါမှာလွှဲဖယ်တည်ထား၍လို့မပြန်မနဲ့စင်းငယ်ပို့လွန်တည်ထား၍လို့ဘာသာပြန်လေးရှိကြတယ်ပိဋကတ်ဘာသာပြန်နေပါလို့ထားတယ်အဲ့တော့စဉ်းစားကြည့်မယ်ဆိုရင်တော့အောက်ခြေတော့ကိုဖော်ခြေတော့ကပို့ပြီးတော့ထားမယ်ဆိုလို့ရှိရင်အဆင်မပြေဘူး။နည်းနည်းလေးနောက်ကိုလျှော့ထားတာအဆင်ပြေတယ်။နော်။ခြေမျက်အထီးကတော့ခြေမျက်စိနဲ့ဒူးစိဒီနှစ်ခုမထီအောင်ထားတာပဲ။အဲ့လိုလေးလွှဲဖယ်ပြီးတော့ထားတယ်အတိတ်ပဲဖြစ်တယ်။ဒီမှာပါတိပါဒံဣစ္ဆတယလက်ရခြေပေါ်မှာလက်ဝဲခြေကိုဣစ္ဆာဒယအတ္တိအာဒယအနည်းငယ်လွှဲပြီးတော့တည်ထား၍တတော်တမ္ပဇာနောမြတ်စွာဘုရားကလျောင်းဆက်တဲ့ဆိုတဲ့နေရာမှာတတိနဲ့အတိကင်းသွားတာမဟုတ်ဘူးလျောင်းဆက်တဲ့နေရာမှာလည်းပဲဓမ္မအတိနဲ့ဓမ္မတတိနဲ့ဓမ္မအတိရှိတယ်ပေါ့နော်အဲ့ဒါလို့အတိတရားနဲ့ဟိုမြင့်မြတ်တော့အချင်းကိုပြုတ်တယ်ပေါ့နော်တိယတရားကပိတိအိဆက်တယ်အဲ့ဒါလိုအိဆက်တဲ့နေရာမှာတခြားနေရာမှာဆိုရင်ဥဋ္ဌာဏတင်ညာမနတိကရေတဝါဖဲချင်းထမယ်ဆိုတာအမှန်တားလုတ်ပြီးမှအဲ့လိရှိတယ်ဖဲချင်းထမယ်ဆိုတာကြိုတင်နှလုံးသွင်းတာနော်ကြိုတင်နှလုံးသွင်းတာပဲနာထိုးရင်ထားမယ်ပေါ့အခုဒီမှာတော့အဲ့ဒါမပါဘူးလို့တနေ့တော့တခါပြောလိုက်တယ်ဥဋ္ဌာဏသင်ညာမနတိကရိတဝါဆိုတဲ့စကားမပါတာဟာဒီခြေတော့တန်ရရတော့လည်းမပါဘူးဘာလို့လို့ဆိုထားဖို့အိတ်တမမဟုတ်တာမလက်မလျှောက်နိုင်လို့အေးရတာဟုတ်မထိုင်နိုင်လို့အေးရတာနောက်ပရိနိဗ္ဗာန်ဆိုင်အနီးကျင်းတဲ့အခါမှလည်းပဲလဲလျောင်းတဲ့အခါမှလည်းပဲဥထာဏတင်ညာမနတိကရိတော်မပါဘူးဒီနေ့ဒီနှစ်နေရာတော့ဘုရားဟာ ဥရဏတိညာမှာပါတဲ့ဟာပေါ့နော်ထမဲ့အချိန်ခါအမှတ်တင်ညာပြုတ်ပြီးတော့အဲ့ဒါမဟုတ်ဘူးဒဏ်ရရတော့ဒဏ်ရသက်တမသာထားလို့ဖြစ်မှာကိုဒါကြောင့်မို့ဒီသုတ်တမှာဥထာဏတိညာမနတိဂရိတောမပါဘဲနဲ့တတော်သံစာနောတတိနဲ့ပညာနဲ့မြတ်စွာဘုရားချိန်ဆက်တယ်လို့တော့ဒဏ်ရရလို့မြတ်စွာဘုရားဒီလိုချိန်ဆက်နေတယ်အထိပ်ပဲနော်လဲလျောင်းနေတယ်အဲ့လိုခြေတော်တရားရလို့လဲလျောင်းနေတာကိုမြင်တဲ့အခါကျတော့မနကြီးကအတန်ပေးပြန်တယ်မြတ်စွာဘုရားကြားလောက်အောင်ပြောမှာပေါ့တခါတည်းရန်ကျတော့လူရောင်ဆောင်ပြီးတော့လာတာလက်ရှိတယ်ဒီနေရာတွေကျတော့ဟိုပုံပန်းတဏ္ဏနဲ့လာတာမဟုတ်ဘူးအတန်လောက်ပဲပေးတယ်သဘောရှိတယ်နော်မြတ်စွာဘုရားကိုအတန်နဲ့ပဲနောက်ဆက်တဲ့သဘောပေါ့သူပြောလိုက်တာကဘာပြောတော့ဆိုမန္တိယနုခောသေတိတဲ့ကိုရောတွေးဝေမိမောပြီးတော့အိမ်မောကြကြပြီးတော့အိတ်ထလာတဲ့အိမ်မောကြနေလို့အိတ်ထလာအိချင်းစိတ်တွေပြင်းထန်နေလို့အိတ်ထလာဥဒဟုကာဝေယမတ်တော်အဲ့ဒါလို့မဟုတ်ဘူးဆိုလို့ရှိရင်စိတ်ကူးရင်ပြီးတော့ခပြားဖွဲ့ဖို့စိတ်ကူးရင်ပြီးတော့အိတ်ထလာခပြားဆရာတွေကခပြားကိုစိတ်ကူးရတယ်လေအဲ့စိတ်ကူးနေရင်ခပြားထဲမှာပဲရစ်မှုနေတယ်လို့ခေါ်တယ်ဒါဟုတ်တချို့လူကလည်းစံဝင်စားတယ်လို့ပြောတယ်ခပြားဆက်ဖို့ရသူကတွေးနေတာဟုတ်အဲ့အချိန်မှာစကားပြောလို့မရဘူးစိတ်ကူးရင်ပြတ်တယ်ပေါ့ကာဝိယဆိုတာကဝိနောကမ္မကဝိတကမ္မကဝေယပညာရှိကဗျာဆက်တဲ့ပညာရှိရဲ့အလုတ်လို့ဆိုလိုတယ်ပေါ့နော်အဲ့ဒီကဝေယမတော်စာဖွဲ့နေတယ်ကဗျာဖွဲ့နေတယ်ကဗျာရေးနေတဲ့ပုဂ္ဂိုလ်ဟာကဗျာမတ်တပါတခြားတွေမေ့ထားသလိုကိုရောလဲကဗျာဆက်ဖို့တွေးနေရင်အိတ်ထလာလို့နော်ဥရဟုကဝေယမတ်တော်အထာနုတေသမစုရနတ္တန္တိဒီလိုအဲ့နေလို့ကိုရောမှာကောင်းကျိုးချမ်းသာဆိုတာမြန်မြန်ရဖို့မရှိဘူးတဲ့ဧကောဝိဝိတေသယနာတနာမိသေနာတနာကိုဒီနေရာမှာတော့သယနာတနာလို့သုံးတယ်သယနာဆိုတာအိယာအာတနာဆိုတာထိုင်ရာသေနာတနာမှာလဲသေနာကအိယာအာတနာကထိုင်အဲ့တော့နေတယ်ဆိုတာဟိုပါဠိစာပေမှာသေနာတနာသေနာတနာဆိုသေနာတနာဝတ်တော့ဆိုတာရှိတယ်လေကိုနေတဲ့နေရာဟာအိတ်ဖို့နဲ့ထိုင်ဖို့ပဲဒီနှစ်ခုပဲလေအိတ်ရနဲ့နေရလို့ဒီလိုခွဲတာဒါအိမ်မှာလည်းပဲဒါပဲလေဒါအိတ်ခန်းနဲ့ဒါကတော့ထိုင်ခန်းပေါ့တဲ့အဲ့ခန်းလို့သူပြောတာပဲလေအဲ့ခန်းထိုင်တဲ့ခန်းပဲလေချို့ကျစစ်တင်ရူးလို့တောင်သုံးတာပဲအင်းလေလို့ကြတော့အဲ့တော့အိဋ္ဌာနဲ့ထိုင်တာပဲရှိတယ်အိမ်ထဲမှာအဲ့ဒါကိုပါဠိစာပေမှာလည်းသေနာတနာသေနာဆိုတာအိယာအိခံအာတနာဆိုတာထိုင်နေရစစ်တင်ရူးနော်စစ်တင်ရူးအဲ့လိုဘုန်းကြီးတွေမှာလည်းပဲသေနာတနာလို့ပြောလို့ရှိရင်အိယာအကြောင်းအိယာနေရကျောင်းလို့လည်းပါတာပြန်တယ်ကျောင်းအိယာနေရနော်အဲ့တော့တိတ်ဆိတ်ငြိမ်သက်နေတဲ့ကျောင်းအိယာနေရမှာတပါးတဲ့နေတာမူခေါ်ဒီအိပ်ပျော်နေတဲ့ထိုင်မိုင်းနေတဲ့မျက်နှာနဲ့ခိမိတံသုပတိဝါကိုရောဘာလို့အိပ်နေရတာတော့မှန်တော့ရသော်ဘုရားကဒီဆင်းရဲဒုက္ခခန္ဓာကိုယ်ရဲ့ဒုက္ခကိုဖဲခွာပြီးတော့လျောင်းဆက်နေတဲ့အချိန်လေးမှာလာပြီးတော့နှောက်ရှက်တယ်ပေါ့ဒါနှောက်ရှက်စကားပြောတဲ့သဘောပဲနော်တိတ်ဆိတ်ငြိမ်သက်တဲ့နေရာမှာဘာဖြစ်လို့အခုလို့အိတ်နေရတာလဲပြောတော့မြတ်စွာဘုရားကတုံ့ပြန်ပြောတယ်နမန္တိယတရားမိတယ်ငါဟာထိုင်မိုင်းနေလို့အိတ်ထာမဟုတ်ဘူး။နာပိကာဝေယမတ်တော် ကျန်စီစိတ်ကူးပြီးတော့စာဖွဲ့ဖို့အိတ်ထားလည်းမဟုတ်ဘူးပေါ့စာဖွဲ့ပြီးတော့မေးလျော့ပြီးအိတ်ထားလည်းမဟုတ်ဘူးအထံသမစ္ဆာဟမပိတ္တတောကောငါဟာအကျိုးကျေးဇူးကိုတည်ပြီးတော့ငါမှာတောကဆံရှိဘူးစိတ်ပူစရာငါမှာမရှိဘူးတောကကိုငါတောကတွေငါမှာကင်းတယ်အေကောဝိဒိတေနာသနာမိတယ်တိစိတ်ငြိမ်သက်တဲ့ကြောင်းအေးရနေရာမှာတဲ့ တရားမဟာတပ်ဗုဒ္ဓတပ်ဗုဒ္ဓနုကပိတရားအလုံးရဲ့အကျိုးစီးပွားကိုရှီစူးပြီးတော့တရားတွေပေါ်မှာမေတ္တာကရုဏာထားပြီးတော့အေးရင်းနဲ့မေတ္တာကရုဏာထားတာပဲလေမြတ်စွာဘုရားဘယ်သူကိုတရားဟောပြီးဘယ်သူကိုပါလုပ်ပေးရမလဲဘယ်သူကိုကူညီရမလဲဘယ်သူဘယ်သတ္တဝါတွေဒုက္ခဖြစ်နေသလဲဒါပဲခေါင်းထဲမှာရှာလေသူများကူညီဖို့ပဲရှိတယ် ဘုသူ့ကိုတည်ညံပေးရမလဲဒါပဲစဉ်းစားတာပဲအဲ့ဒါကိုသဗ္ဗလောကသဗ္ဗဖူတာဒုက္ကံပိဆိုနော်အကျဉ်းတရားရှိတဲ့ပုဂ္ဂိုလ်ကဘုသူ့ကိုကူညီပေးရမလဲပဲဒါပဲစဉ်းစားမှာပေါ့မေတ္တာကရုဏာရှိတယ်အဲ့တော့မေတ္တာကရုဏာနဲ့အခုလို့တိတ်ဆိတ်ငြိမ်သက်နေတဲ့အခါမှာငါအိတ်ထားမေတ္တာကရုဏာနဲ့အိတ်တယ်ဘယ်လိုမေတ္တာကရုဏာနဲ့လဲဆို ဘသူကိုကူညီပေးရမလဲ။နော်။ဘသူရဲ့အကျိုးစီးပွားကိုငါလုပ်ပေးရမလဲဆိုတဲ့မေတ္တာကရုဏာနဲ့တရားဝါရီပေါ်မှာထားပြီးတော့ငါဟာအိဆက်ထားတာဖြစ်တယ်။ငါမှာငါရဲ့ကိုယ်ရေးကိုယ်ရအတွက်ပူဇော်တခုမှမရှိဘူး။တရားဝါရီရဲ့အကျိုးကိုသာမျှော်မှန်းတာဖြစ်တယ်။ငါရဲ့ခြေတော်ထိတန်ရရထားလို့ နာနေတာအတွက်ငါတော့ကမရှိဘူးလို့ပြောတာဒါတိတ်ပဲเนาะငါမှာအဲ့ဒါအတွက်စိုးရိမ်ပူပန်တာမဟုတ်ဘူးသို့တော့တရားဝါရီရဲ့အကျိုးစီးပွားအတွက်ငါဟာရည်မြှော်ပြီးတော့ခုချိန်မှာအပန်းဖြေအိတ်ဆက်ချင်တာဖြစ်တယ်လို့ဒီလိုမြတ်စွာဘုရားကတုံ့ပြန်ပြီးတော့ဘာပြောတော့ဆိုရှေးတန်ဟိတန်လာဥရတိပဝေထံ လောကမှာတဲ့တချို့ပုဂ္ဂိုလ်တွေကမြားမှန်သွားတယ်ရှေးခေတ်ကတော့ရှင်ထဲမှာမြားစုသွားတယ်ဆိုရင်ဆွဲနှုတ်လို့မရဘူးလေမြားဆိုတာရှေ့ကတလက်ပါသေးတာနေရက်ပါသေးတာအပြင်ထုတ်လို့မရဘူးဟိုငါမြားကြိတ်လို့ပဲပေါ့အဲ့တော့ရှင်ဝါမှာမြားစုပြီးတော့နေတဲ့ပုဂ္ဂိုလ်တွေတောင်မှပဲမှုဟုံမှုဟုံဟရိယံဝေဒမာနာ စိတ်ထဲမှာဒီစိတ်ထဲနှလုံးထဲမှာနာကျင်နှိပ်စက်ပြီးတော့ဒီခံရခက်နေတဲ့အချိန်တောင်မှပဲလူတွေဆိုတာအိပ်ပျော်သွားတာတည်းတည်းနော်။ဟိုကတွားကြိုက်ရင်အိပ်ပျော်သွားတာလည်းရှိတယ်လေ။နားကြိုက်နေတဲ့အချိန်မှလည်းပဲအဲ့တိတ်အိတ်ချင်လုံးထဲကပျော်သွားတာပဲလေ။ဒုက္ခတွေရှိရတဲ့နဲ့အဲ့တော့ယင်ဝမှာလွန်ဆူထားတဲ့ပုဂ္ဂိုလ်ဟာတုံ့နှုတ်နေတာတောင်မှပဲ သူတို့ဟာအိပ်ပျော်ကြသေးတယ်တဲ့တေပိတာတုပ္ပံလေဝရီတတ္တံလာရှင်ဝါမှာစူးနေတဲ့မြတ်တန်လန်လန်တန်လန်နဲ့တောင်မှပဲအိပ်ပျော်ကြသေးတယ်ကတ္တမဟာနာတုပေဝိတတ္တံတော်ငါလူဒီရှင်ထဲမှာစူးနေတဲ့တောကဆိုရညှောက်မရှိဘဲနဲ့ညှောက်ကင်းနေတဲ့ပုဂ္ဂိုလ်တယောက် ဘယ်လိုလုပ်ပြီးမအိပ်ပျော်ပဲရှိမလဲ။တောကရောက်နေတဲ့ပုဂ္ဂိုလ်တွေတောင်အိတ်ချွန်နှုန်းနဲ့ကပျော်သွားသေးတာပဲတဲ့။ငါမှာတောကဆိုတာမရှိဘူးတဲ့။တောကဆိုတဲ့ညှောက်ကြီးစူးနေတာမရှိဘူးတဲ့။ဒါကြောင့်မို့ငါဟိုတကယ်ကတော့ဖာကြောင့်မအိမ့်နိုင်ရမှာလဲ။လောကရဲ့သင်္ကေတကိုသဘောတရားကိုမြတ်စွာဘုရားဟောတယ်။စေကံနာသင်္ကေ နာဘိပေမိတုတ္တုံရတ္တိန်တိဝါနာနုတပန္တိမာမံဒီခီးသွားတဲ့အခါမှာအနိယမကင်းတဲ့ခီးကိုသွားတယ်ဥပမာတော့ခီးကြီးကိုဖြတ်ရတယ်ဆိုတော့တော့တဲ့သွားတယ်ဆိုတော့ညကြတော့ဆင်းနေကြားတွေလာရတယ်လေအဲ့လိုဆင်းနေကြားတွေလာလို့ခီးသွားတဲ့ပုဂ္ဂိုလ်တွေ အကြောက်လန့်ကြတယ်ဟိုသူတို့ကိုသူတို့ညများ ကြာကြီးများလာနေမလားဆင်ကြီးများလာနေမလားဆိုကြောက်နေရတယ်ပေါ့အဲ့တော့ second nothing key နာပြီးပြီးမိတွတ်တုံသူတို့ဟာကောင်းကောင်းမအိပ်နိုင်ကြအောင်မအိပ်ပြောကြအောင်ဘာလို့လို့ဆိုရင်တောထဲမှာဆိုကြောက်ဆရာတွေရှိနေတော့နုနုကြကြနေကြရတယ်ပေါ့ခေါင်းချပြီးတော့မအိပ်နိုင်ကြအောင်ရတ္တိနိဝါနာနုတပန္တိပါမငါမှာတော့ရှိသမျှနေနာနေရရက်တွေဟာငါ့အတွက်ငါ့ကိုပူပန်စေနိုင်တာတခုမှမရှိဘူးတဲ့ဟာနေနပတာမိကိုယ်ဟင်စီလောကေလောကမှာမြတ်စွာဘုရားအတွက်ဆုတ်ယုတ်ပြက်ပြားစရာအကြောင်းတခုမှမမြင်ဘူးဒါကြောင့်မို့သူပိသဗ္ဗဗုဒ္ဓနုကံပိတော်ဘာလို့ရဲ့ကျိုးစီးပွားကိုရှီမြော်ပြီးတော့ငါဟာကောင်းကောင်းကြီးအိပ်ပျော်တယ်လို့သူတို့ဆိုလို့တယ်ပေါ့ကောင်းအောင်အိပ်ဆက်နိုင်တယ်ဘာလို့လို့ဆိုရင်လောကကြီးမှာဆိုးရွပြက်ပြားစရာတခုမှမရှိဘူးလေတမန်ပုဂ္ဂိုလ်တွေကြတော့ဟိုဟာစိတ်မချရဒါစိတ်မချရကို့အတွက်အန္တရာယ်အများအတွက်အန္တရာယ်ပစ္စည်းအတွက်အန္တရာယ်နဲ့ဆိုတော့လူတွေကမအိပ်နိုင်ကြဘူးပေါ့ငါမှအဲ့ဒါကပြုမရှိဘူးတဲ့ဒါကြောင့်မလို့ငါဟာကောင်းအောင်အိပ်နိုင်တယ်လို့အဲ့ဒီလူမြတ်စွာဘုရားကတုံ့ပြန်ပြီးတော့ပြောဆိုခဲ့တာဖြစ်တယ်ပေါ့တရားချက်ကင်သူတော်စင်ပြိဋ္ဌာပေါင်းတို့မြတ်ဗုဒ္ဓရဲ့တုံ့ပြန်ချက်များမနတ်သူတုံ့ပြန်ချက်များဟာအဲ့ဒါမှမှတ်သားစရာကောင်းသည့်အတွက်ကြောင့်မိမိတို့ဘဝမှာလည်းပဲမြတ်ဗုဒ္ဓရဲ့ခုံတွေကိုရှိမျောပြီးတော့မိမိတို့ရဲ့ကိုကျင့်တရားတွေမြင့်မားလာအောင်ကြိုးစားအထောက်နိုင်ကြပါစေကုန်သတည်းရှိစေချာရအရှင်ဖေယားဖေယားတပည့်တို့သည်ဓမ္မအတိညာဉ်ရှာမသာလင်နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါသောကြောင့်ဓမ္မအတိညာဉ်ရှာရှိစေရန်ရှိတန်ကြလေဓမ္မသဘင်ရှင်းကျင်ပါပြုလို့ကြ၍အမတဌာနဓမ္မဌာနတရားလှူတော်ကိုပြုလို့ကြပါကုန်၏တရားတော်မြတ်ကိုရွတ်သိလေးမြတ်စွာမမတ်သားသားအာယုန်ထားလျက်နာကြကြပါကုန်၏တရားတော်မြတ်ကိုတတဘဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအထုပ်ပြုလုပ်ကြရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေသတည်းဤကောင်းမှု၏ဖို့ပါကကိုအမိအဖာအဖို့ဖွာဆွေမျိုးညာတိမှစ၍ကဘာသူကဘာသာလူနဲ့မြတ်မာတတဝအများတို့အားအမြအများဝေငှပါကုန်၏ကုသိုလ်အမြကိုစီရကြဂုံသည်ဖြစ်၍ကိုယ်စိတ်နှဖျားချမ်းသာကြသည်ဖြစ်ကြပါစေကုန်သတည်း